ဩစတြေးလျနိုင်ငံဗီယက်နာမြို့မှာဒီနေ့ကျင်းပနေတဲ့နိုင်ငံပေါင်း18နိုင်ငံပါစီးရီးယားရဲ့နိုင်ငံတကာကူညီရေးအဖွဲ့ ISSG ရဲ့အစည်းအဝေးမှာ၅နှစ်ကြာစီးရီးယားစစ်ပွဲအဆုံးသတ်နိုင်ရေးတရမှန်တွေအဓိကထားဆွေးနွေးနေကြပါတယ်။ဒီကနေ့ဆွေးနွေးပွဲရဲ့ရည်ရွယ်ချက်တွေကိုတော့ဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူတူဦးဖြစ်တဲ့ဂျာမနီနိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကဖြင်းပြပါတယ်
။ Insofern geht es heute darum,die Bedingungen dafür zu schaffen, dass die Waffenruhe
ဒီဆွေးနွေးပွဲကနေသဘောတူထားတဲ့ဒီအပြစ်ခတ်ရက်စဲရေးကိုထိရောက်ရောက်အကောင့်ထဲပေါ်နိုင်တဲ့အခြေအနေတွေဖြစ်လာအောင်ဖန်တီးသွားဖို့ပါ။အလက်ပုံမြို့မှာတည်းမဟုတ်ပါဘူး။အနီးပတ်ဝန်းကျင်ဒေသအားလုံးမှာဒီလိုအခြေအနေတွေဖြစ်လာဖို့ပါ။နိုင်ငံရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်နိုင်တဲ့နည်းလမ်းတွေရှာသွားဖို့ဖြစ်တယ်လို့ဆိုပြီးတော့ဒီဆွေးနွေးပွဲကိုဦးဆောင်ဆွေးနွေးသူတူဦးဖြစ်တဲ့ဂျာမနီနိုင်ငံသားရေးဝန်ကြီး Steinmeier ကပြောသွားတာပါ။ရက်တက်နေတဲ့နိုင်ငံရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အပြစ်ခတ်ရက်စဲရေးသဘောတူညီချက်ပြတ်မသွားအောင်ထိန်းသိမ်းဆောင်ရွက်ရမှာကြုံတွေ့ရတဲ့အခက်အခဲတွေနဲ့ကုလသမဂ္ဂအနေနဲ့လိုအပ်တဲ့နေရာတွေကိုလူသားချင်းစာနာမှုအကူအညီတွေထိရောက်အောင်ပေးနိုင်ဖို့ကိစ္စရပ်တွေကိုဆွေးနွေးနေကြတာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ကစတင်အသက်ဝင်ခဲ့တဲ့ဆီးရီးယားအပြစ်ခတ်ရက်စဲရေးသဘောတူညီချက်ဟာတိုင်းပြည်အတွင်းမှာဒီအကြမ်းဖက်ဖြစ်ရပ်တွေကိုအစပိုင်းမှာတိတိတသားရောကြစေခဲ့ပေမဲ့လို့နောက်ပိုင်းမှာတော့တိုးတက်မှုတွေတဖြည်းဖြည်းပြောက်ကွယ်လာခဲ့တာပါရှင်။